အမေရိကန်ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းနေရဲ့တတိယအကြိမ်စကားစစ်ထိုးပွဲကိုတော့မနစ်ဂျာသာပရီနေကတက်ဆက်ပြည်နယ်ဟျူစတန်မြို့မှာပြုလုပ်ပါတယ်ထိတ်ကနေပြေးနေတဲ့သမ္မတကိုယ်စားလှယ်လောင်း10ဦးရဲ့စကားစစ်ထိုးပွဲမှာတော့ကျန်းမာရေးဆောင်ရှားမှုလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကိစ္စရပ်တွေကိုအကြိမ်အနဲ့အခြေတင်ပြောဆိုခဲ့ကြပါတယ်ဂျင်းမလုံးရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပေးပါရှင
် ABC ရုပ်သံသတင်းဌာနကဒိုင်ရိုက်ထုတ်လွှင့်တဲ့ဒီစကားစစ်ထိုးပွဲဟာထိပ်တန်းဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေအားလုံးပါတဲ့ပထမဆုံးပွဲဖြစ်ပြီးတူးနဲ့တူအပြန်အလှန်ဝေဖန်ပြောဆိုကြပါတယ်လက်ရှိမှာထိပ်ဆုံးကပြေးနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကကျန်းမာရေးဆောင်ရှားမှုချက်ထွင်ရေးသူ့ရဲ့အစီအစဉ်ကိုကာကွယ်ပြောဆိုသလိုသူ့ပြိုင်ဘက်တွေရဲ့မူတွေကိုလည်းစိန်ခေါ်ပြောဆိုပါတယ
် How are we going to pay for it? I want to hear tonight how that's happened.
ဘလို့ကုန်ကြခံကြမှာပါလဲအဲ့ဒါကိုဘလို့လုပ်မယ်ဆိုတာဒီညကျွန်တော်ကြားချင်ပါတယ
် Massachusetts Attorney General Elizabeth Warren နဲ့ Vermont Attorney General Bernie Sanders တို့ရဲ့ပိုအကုန်ကြများမယ်အစိုးရကျန်းမာရေးဆောင်ရှားမှုအစီအစဉ်ကို Mr. Biden ကဤွယ်ပြောဆိုတာပါဒီပေါ်အထက်လူတော်မတ် Elizabeth Warren ရဲ့တုံ့ပြန်ချက်က
How do we pay for it? We pay for it. Those at the very top, the richest
people. လူအကုန်ကြခံပါလဲဆိုတော့အချမ်းသာဆုံးပုဂ္ဂိုလ်ကြီးတွေအကြီးဆုံး corporation ကြီးတွေစီကပိုတောင်းပြီးတော့အကုန်ကြခံမှာဖြစ်ပါတယ်
ဒယ်လူဒော်မတ် Bernie Sanders ကလည်းသူ့အစီအစဉ်ကိုအခုလိုကာကွယ်ပြောဆိုပါတယ
် Every study done shows that Medicare for all is the most cost effective approach
အားလုံးအတွက်ကျန်းမာရေးဆောင်ရှားမှုဟာဒီနိုင်ငံကအမျိုးသားတိုင်းအမျိုးသမီးတိုင်းကလေးတိုင်းကိုကျန်းမာရေးဆောင်ရှားမှုပေးဖို့အကုန်ကျအသက်သာဆုံးနည်းဆိုတာလေ့လာချက်တိုင်းမှာတွေ့ထားပါတယ
်စကားစီလိုဘက်မှပါဝင်တဲ့တခြားလူတွေတဲ့ဒီမိုကရက်တွေဟာသမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ထိုးနှက်ရမယ်အစားတူးပေါ်တူးထိုးနှက်တာနဲ့အလုံးရှုံနေတယ်လို့စိုးရိမ်သူတွေရှိပါတယ်ဒီတဲမှာကယ်လီဖိုးနီးယားအထက်လူတော်မှကမလာဟဲရစ်လည်းတူပါဝင်ပ
ါ But let's focus on the end goal. If we don't get Donald Trump out of office
နောက်ဆုံးပန်းနိုင်ကိုအာရုံစိုက်ကြရအောင်ပါ Donald Trump ကိုဖြုတ်မချနိုင်ရင်တော့သူကဒီမူတွေအားလုံးကိုရှင်းပစ်လိုက်ပါလိမ့်မယ
်နိုင်ငံခြားရေးမူဝါဒပိုင်းမှာတော့ Elizabeth Warren အပါအဝင်သမ္မတကိုယ်စားလှယ်လောင်းအတော်များများကသူတို့သာရွေးကောက်ခံရရင် Afghanistan ကနေ American တပ်တွေပြန်ရုပ်မယ်လို့ကတိပြုကြပါတယ
် We cannot ask our militaryTo keep solving problems that cannot be solved
in a ဖြည့်ရှင်းနိုင်လို့မရတဲ့ပြဿနာတွေအတွက်စစ်တပ်ကိုဆက်ပြီးဖြည့်ရှင်းဆိုင်တာမျိုးတော့မဖြစ်နိုင်ပါဘူးအဖြေတစ်ခုထွက်ဖို့အတွက်ဘုံကျဲပြီးနီးလန်းရှာမှာမဟုတ်ပါဘူ
း Mr. Biden ရဲ့အမြင်ကလည်းအလားတူပါပဲ
It cannot be put together let me say it again it will not
တော်ဒူဒူလို့ဖို့မဖြစ်နိုင်ပါဘူးကျွန်တော်ထပ်ပြောပါရစေအဲ့ဒါကိုဒူဒူလို့မှာမဟုတ်ပါဘူ
းစကားစထိုးပွဲအတွင်းအခြေတင်ဖြစ်ကြတာတွေလည်းရှိခဲ့ပြီးတစ်ချက်မှာတော့ဒီမိုကရက်တွေဒူးပေါ်ဒူးထိုးနေတဲ့လားဆိုတာနဲ့ပတ်သက်လို့အင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝန်ဖီတ်ဘူဒီဂျက်စ်နဲ့အိုအင်ဝန်ကြီးဟောင်းဟူလီယန်ကက်စထရိုတို့အကြားအခြေတင်ဖြစ်ကြပါတယ
် This reminds everybody of what they cannot stand about Washington
ဒီချက်ကဝါရှင်တန်နိုင်ငံရေးနဲ့ပတ်သက်လို့လူတွေဘာကိုတီးမခံနိုင်တာလဲဆိုတာလူတိုင်းကိုသတိပေးတာပါပဲတယောက်ပေါ်တယောက်အသာစီးယူတူဦးပေါ်တူဦးထိုးနှက်ကြတဲ့ကိစ္စပ
ါ Call the Democratic primary election It's called an election
ဒါဟာဒီမိုကရက်တစ်ပါတီအတွင်း primary ရွေးကောက်ပွဲပါဒါကိုရွေးကောက်ပွဲလို့ခေါ်ပါတယ
်အောက်တိုဘာလနေ့မှာလုံမဲ့နောက်တစ်ချိန်စကားစစ်ထိုးပွဲမှာတော့အခုပွဲမှာမပါတဲ့တဘာဝပုံဝင်ရေးရလှူရှားသူဘီလီယံနာတထေးကြီး Tom Steyer အပါအဝင်အခုကိုယ်စားလှယ်လောင်းဆယ်အောင်စလုံးပါဝင်ခွင့်ရကြမှာဖြစ်ပါတယ်ခင်ဗျာ